ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့သေဆုံးသူဦးရေဟာလည်းတနေ့တနေ့တိုးလာနေတာလည်းဖြစ်ပါတယ်ဒီအချိန်မှာပဲလူနာတွေအတွက်အောက်ဆီဂျင်ပြတ်လက်တာတွေပါရင်ဆိုင်ရရတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့အောက်ဆီဂျင်စက်ရုံတွေကထွက်တဲ့အောက်ဆီဂျင်တွေထက်ကိုဗစ်ကူးစက်ခံရသူတွေအောက်ဆီဂျင်လိုအပ်သူတွေပိုများလာတာကြောင့်အောက်ဆီဂျင်ပြတ်လက်တာတွေနဲ့က
ခိုင်မှာရှိတဲ့တန်းရုံအနေနဲ့ကတော့ဘလို့မှမနိုင်မနှင်းဖြစ်လာတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြည်ပကိုပြည်မကိုအကူအညီတောင်းရတဲ့အခြေအနေမျိုးကိုရောက်သွားတယ
်ရခိုင်ပြည်နယ်မှာအောက်ဆီဂျင်လိုအပ်ချက်တွေရှိတာကြောင့်မြောင်းနဂါကျေးရွာရှိတမရော်ပိုင်းတမနီစက်ရုံနဲ့ကပ္ပစထုံးမှုတို့ကနေအောက်ဆီဂျင်တွေမှာယူနေရတယ်လို့လည်းပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြည်နယ်ကောင်စီဘက်ကပြောဆိုထားပါတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်ကမြို့နယ်တိုင်းလိုလိုမှာကိုတူကိုတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့လှုပ်ဆောင်နေကြတယ်လို့လည်းလူမှုရေးလုပ်ငန်းတွေလုပ်ကန့်နေတဲ့စာရေးဆရာဝေဟောင်းကဆက်ပြောပါတယ်
လုံးလုံးစီကတော့ကျွန်တော်တို့ဘယ်လိုပြောမလဲဆိုရင်မျိုးနေတိုင်းအလိုလိုကတော့သူတို့ကိုထုကိုထားဆက်ရုံနေတိဆောက်ဖို့အတွက်ကြိုးစားနေကြတာကိုကျွန်တော်တို့လည်းမြင်ရတယ်တွေ့လေးတွေ့ရတယ်ကျွန်တော်တို့အားပေးတာလည်းလက်ရှိရယ်ကျွန်တော်တို့ဆိုရင်လည်းစစ်တပ်မျိုးမှာကိုကဒီအားနဲ့မနဲ့ဝင်ပြီးတော့ကျွန်တော်ကူတာပေါ့နော်ဒါနဲ့ဒီဟာကလေးကြာဟိုစက်ဆိုတာကလေးကျွန်တော်တို့ဟိုအလွေခံတော့ဝင်လို့ရရဲဆက်မဟုတ်ဘူးပေါ့နော်ဟိုနိုင်ငံကိုဖျက်ချီပြီးတော့ဟိုဖျက်ကျော်ပြီးတော့အရာမို့ဟိုလက်တော်ကတော့ကျွန်တော်တို့ဆက်ရုံကဘယ်လိုလဲဆိုရင်ပြင်ဆင်ထားရုံတော့ပဲရှိသေးတယ်အိုးကျွန်တော်စုံစမ်းကြည့်တဲ့လောက်ကျွန်တော်တရားတလောက်ဆိုရင်တော့ဒီပြေပန်းကနေဆက်ရောက်တဲ့ဟာကိုတော့ကျွန်တော်တို့မကြားသေးဘူးခင်ဗျာ
ကိုဗစ်ကူးစက်မှုတွေတိုးလာတာနဲ့အမျှပြည်내ကောင်စီဘက်ကကက်ရော့ကဆိုင်ရာစီးမျဉ်းတွေတင်းကျပ်ထားတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကလည်းနှစ်ပတ်တာ stay at home နေဖို့ထုတ်ပြန်ထားပါတယ်ဒီလိုကက်ဘေးအခြေအနေမှာပဲစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစာနယ်ဇင်းကပြည်လက်မှုတွေရှိနေတယ်လို့ဒုက္ခသည်တွေကိုစာနယ်ဇင်းကထောက်ပံ့ပေးနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ်
ရှိရကောဆေးဆောင်တွေကတော့တော်တော်လေးကိုဒုက္ခရောက်တယ်လို့ကျွန်တော်တို့မြင်ရတယ်။ဘာလို့လဲဆိုရင်ကိုကကျွန်တော်တို့ဒီကနေဟိုလူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ် ICRC ဖြစ်ဖြစ်ကနေ WFP ဖြစ်ဖြစ်သူတို့ဆီကပေးတဲ့ဟာကကြာရင်သူတို့တည်းလောလောငငအခြေအနေမရှိဘူး။ဒီမှာဒီလူတွေကဘာဖြစ်လာလဲဆိုရင်ဒီဥမာနင်းဆက်ရရောဒီဟာရှိရကြ။ဥမာတချို့ဆိုရင်တောင်ပေါ်တွေကိုတွားနေမှာရှိရတာသူတို့အဲ့ဒီမှာတွားပြီးတော့ဥမာတချို့ဆိုရင်ဟင်းရှာထင်းရှာအချို့ကအလုပ်တောင်းလုပ်တယ်ပေါ့သူတို့အဲ့ကနေနင်းနင်းမပြောပြလောက်ရမပြောပြလောက်တဲ့ငွေကြေးကွန်မင်းသားစုတွေပေါ့သူတို့ဟိုဟိုစူးစမ်းပြီးတော့ရက်တင်နေရတဲ့အခြေအနေတွေရှိရဲ့အခုကကိုဗစ်ချိန်လိုက်တဲ့အချိန်မှာတနင်္ဂနွေကတနင်္ဂနွေမမြော်တော့ဘူးဟိုလူတွေကလည်းတယောက်ကတယောက်ကိုလာခွင့်မပြုတော့ဘူးဗျာအဲ့အချိန်မှာသူတို့အတွက်ကတော်တော်လေးကိုဆက်ဆင်းပြီးတော့ဒုက္ခရောက်တဲ့အခြေအနေမျိုးဖြစ်သွားတယ
်မြေပုံမျိုးနဲ့အတွင်းကလူဦးရေ1000နီးပါးရှိတဲ့ကန်ထောင်ကြီးစစ်ကြောင်စခန်းမှာဆိုရင်ကိုဗစ်ကာလစာနယ်ရေးကထောက်ပံ့မှုတွေမရှိတာကြောင့်သမင်းဝအောင်မစားတဲ့အခြေအနေကိုရောက်သွားတယ်လို့ကန်ထန်ကြီးဆစ်ဆောင်ဆန်ကဦးစံလာထွန်းကပြောပါတယ်
။ရိတ်ခါတော့ကိုကြီးဒီလိုလေမိုးကလည်းကြည့်တယ်။ဟဲ့နားပြင်းဒီရိုးကနဲ့လည်းပပတ်လာလေကိုကြီး။အဲအဲ့ဒီခါလူတွေကလည်းအလုပ်ကိုလုပ်ဖို့မထွက်ရဘူး။ဟောဟုတ်ကဲ့ထားမွန်းတယ်လေမရောက်ဘူးခွေးကဒီကလည်းမရောက်ဘူးလေ။ဟောအဲ့ဒီခါတော့ဘီလူလက်ဆိုကိုကငေါဘူးစားတဲ့အိမ်မှာ3ဘူးစား4ဘူးစားတဲ့အိမ်မှာ2ဘူးစား။အဲ့ဒီဆောင်းမဲ့ပဲကိုကြီး။
ခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ်ကူးစက်ခံရသူ 2,900 ကျော်အထိရှိနေပြီးသေဆုံးသူ 180 ကျော်အထိရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ